အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာဒီမိုကရေစီနိုင်ငံကြီးတွေပါဝင်တဲ့ G7 ခေါင်းဆောင်တွေနဲ့တောက်ချာနေမှာအွန်လိုင်းကတဆင့်တွေ့ဆုံခဲ့ပြီးရုရှားချစ်ချော်စစ်ကိုတွန်းလှန်နေရတဲ့ယူကရိန်းပေါ်အကူအညီတွေဆက်ပေးနိုင်ရင်ဆွေးနွေးခဲ့ကြပါတယ်။ဒါဟာယူကရိန်းပေါ်အကူအညီပေးမှာဝေဖန်လို့ရှိတဲ့ဒေါ်နယ်ထရန့်သမ္မတယာရီယူဖို့သတင်းပတ်6ပတ်တောင်မလိုတော့တဲ့အချိန်မှာမဟာမိတ်ခေါင်းဆောင်တွေနဲ့တွေ့ဆုံတာပါ။ယူကရိန်းအတွက်စီးပွားရေးအထောက်ပံ့ပေးမဲ့ကမ္ဘာပိုင်ရဲ့ရန်မုံငွေအသစ်တွေဒေါ်လာ20ဘီလီယံထုတ်ပေးဖို့ကိုအမေရိကန်ကအခုသတင်းပတ်အစောပိုင်းမှာခွင့်ပြုခဲ့ပြီးနောက်ဆက်တွဲဆွေးနွေးတာလည်းဖြစ်ပါတယ်။ဒီငွေဟာယူကရိန်းကိုပေးမဲ့ဒေါ်လာ50ဘီလီယံချင်းငွေအသစ်ထဲမှာပါဝင်ပြီး G7 နိုင်ငံတွေမှာထိန်းချုပ်ထားတဲ့ရုရှားရဲ့ပိုင်ဆိုင်မှုတွေကရရှိတဲ့အတိုးဝင်ငွေနဲ့ပြန်လည်ပေးဆက်မှာဖြစ်ပါတယ်။ဘိုင်ဒန်ဟာအခုသတင်းပတ်အစောပိုင်းတုန်းကလည်းလေကြောင်းရန်ကာဝေးရေးအမြောက် drone နဲ့တန်ချက်ကရှင်တွေပံ့ပိုးပေးမဲ့ယူကရိန်းအတွက်လုံခြုံရေးအကူအညီအစီအစဉ်အသစ်ကိုတည်ပြုပေးခဲ့ပါတယ်ခင်ဗျာ။